နည်းဆုံးလူ22ယောက်သေဆုံးခဲ့ရတဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကအမေရိကန်ဖော့ဂီတကျော်မအာရီယာနာဂရန်ဒေရဲ့ဂီတာပွဲမှာမနစ်တင်းလာနေကဖောက်ခွဲမှုကသူတို့လက်ချက်လိုအစ္စလာမစ်အစွန်ရောက် IS အဖွဲ့ကပြောဆိုလိုက်ပါတယ်။ကာလီဖိတ်စစ်တီတို့ကဘုံးတွေထောင်ထားပြီးဖောက်ခွဲခဲ့တာလို့ IS အဖွဲ့ကပြောတာပါ။တိုက်ခိုက်သူကဖြစ်တယ်လို့ဖန်တီးထားတဲ့ဖောက်ခွဲပစ္စည်းနဲ့ဖောက်ခွဲတာဖြစ်ပြီးသူကတော့အဲ့ဒီနေရာမှာပဲတည်သွားတာလို့စုံစမ်းရေးမှုတွေကယုံကြည်ထားတဲ့အကြောင်းဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်မှုအတွင်းလူပေါင်း59ဦးလည်းဒဏ်ရာရပါတယ်တိုက်ခိုက်သူဘသူဆိုတာကိုရဲနဲ့လုံခြုံရေးတာဝန်ရှိသူတွေကသူတို့သိထားပြီလို့ဆိုပေမဲ့လူသိရှင်ညာထုတ်ပြောဖို့အဆင်သင့်မဖြစ်သေးတဲ့အကြောင်းဝန်ကြီးချုပ်ထရီဆာမေကပြောပါတယ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတောင်ပိုင်းမန်ချက်စတာကအသက်23နှစ်အရွယ်အမျိုးသားတဦးကိုတာဝန်ရှိသူတွေကဖမ်းဆီးထားပြီလို့ရဲဌာနက Twitter မှာရေးသားပြောဆိုထားပေမဲ့တိုက်ခိုက်မှုနဲ့ဘလို့ဆက်နွယ်ပတ်သက်တယ်လဲဆိုတာကိုတော့ပြောဆိုမထားပါဘူးအမေရိကန်ဖော့ဂီတအကျော်မော်အာရီယာနာဂရန်ဒေရဲ့ဂီတဖျော်ဖြေပွဲအပြီးလူ2100ဆက်နဲ့မန်ချက်စတာပွဲရုံကြီးရဲ့ခမဆောင်ထဲမှာပောက်ကွဲမှုဖြစ်ခဲ့တာပါအဆိုတော့ဂရန်ဒေကတော့တိတ်ကိုကြေကွဲဝမ်းနဲ့ယူကျုံမရဖြစ်ရပါတယ်လို့ Twitter ကနေရေးသားပါတယ်မန်ချက်စတာကတိုက်ခိုက်မှုကိုအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကအနိကတ်စောင့်ကြည့်နေပြီးအမေရိကန်ပြည်ထောင်စုအတွင်းကဂီတပွဲတွေကိုထူးခြားတဲ့ချင်းချောက်မှုမရှိဘူးဆိုပြီးပြောဆိုထားပါတယ်မန်ချက်စတာကဂီတာပွဲကိုဘုံခွဲတိုက်ခိုက်ခဲ့သူတွေနဲ့တခြားအကျန့်ဖက်ဝါဒီတွေကိုမကောင်းဆိုးဝါးအရှုံးသမားတွေလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတုံ့နှုံပြောဆိုပြီးတုံ့ပြန်လိုက်ပါတယ်ရှင်